Welcome to the Voice of America in Burmese.
တော်ရစီအပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေးကြပါလားခင်ဗျာ VOA American တိုင်းရဲ့2014ဒိုဝင်မလာ73ရဲ့ဇာတာပတိနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ Washington DC မြို့တော်ကနေလိုင်းနိုမီတာ1925ဒိုကနေတရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုလည်းလောက်အောင်လည်းကျွန်တော်ကြော်ကြောသိညင်မှာပါအမေရိကန်သမ္မတဥပမာဟာနေပြည်တော်မှာထိပ်သီးအစည်းအဝေးတွေတက်ရောက်ပြီးဒေါ်ဆန်းစုကြည်အပါအဝင်မြန်မာလွှတ်တော်ခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပါတယ်။တရုတ်နိုင်ငံနဲ့ဆိုင်တဲ့အရေးပါတဲ့သတင်းတွေကိုဆက်ပြီးရေးသားဖော်ပြသွားမယ်လို့ New York Times သတင်းစာကပြောပါတယ်။အိန္ဒိယမှာတာကြောဖြတ်တဲ့မျိုးသမီးတချို့တွေဆုံးပြီးတဲ့နောက်ဆရာဝန်ကိုဖမ်းလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြီးညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်ပြည်ထောင်စုနဲ့အာဆီယံကြားခိုင်မာတဲ့ဆက်ဆံရေးဟာအာရှနဲ့ပစိဖိတ်ဒေသရဲ့တူညီတဲ့အနာဂတ်မျှော်မှန်းချက်အတွက်လိုအပ်ချက်ဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။
And as a strong relationship between the United States and ASEAN is essential to realizing our shared vision for the future.
ဒီအကြောင်းနဲ့အတူမြန်မာပြည်တွင်းရဲ့ပြည်ထောင်တာတွေနဲ့ပတ်သက်လို့သမ္မတဥဘာမားရဲ့ပြောဆိုချက်နဲ့သူ့ရဲ့ပြောဆိုချက်ပေါ်တုံ့ပြန်မှုတွေကိုတဝါကြီးဒီကနေ့ညနေခင်းမှာနားဆင်သွားရဖို့ရှိပါတယ်ခင်ဗျာ။အခုတော့နောက်ဆုံးရထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောက်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ။
နေပြည်တော်မှာရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့မှာလွှတ်တော်ခေါင်းဆောင်တွေနဲ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဆန်းစုကြည်တို့အပါအဝင်တခြားလွှတ်တော်ကိုယ်စားလှယ်တချို့နဲ့လည်းနေပြည်တော်မှာပဲတရားစီတွေ့ဆုံပါတယ်။လွှတ်တော်ပိုင်းနဲ့နေပြည်တော်တွေ့ဆုံပွဲမှာလွှတ်တော်ဥက္ကဋ္ဌနှစ်ယောက်နဲ့ဒေါ်ဆန်းစုကြည်အပြင်တိုင်းရင်းသားကိုယ်စားလှယ်တွေနဲ့တခြားလွှတ်တော်ကိုယ်စားလှယ်တချို့စုစုပေါင်း17ယောက်တက်ရောက်တယ်လို့တွေ့ဆုံပွဲမှာပါဝင်တဲ့ NLD လွှတ်တော်ကိုယ်စားလှယ်တူကပြောရည်ကိုပြောပါတယ်။သမ္မတဦးသိန်းစင်နဲ့တရားတွေ့ဆုံမှုအစီအစဉ်ရှိပေမဲ့အခုကျွန်တော်တို့အတန်လွှင့်နေချိန်အထိတော့သူတို့နှစ်ဦးတွေ့ပြီးပြီလားဆိုတာတိကျမသိရသေးပါဘူး။တော်တော်ပိုင်းနဲ့ပြေဆုံးပွဲတွင်တမ်မတော်ဆိုတာအရသာအဆွေအောက်မှာပဲရှိတဲ့အကြောင်းအင်ဒိုနီးရှားကိုအတူယူတဲ့အကြောင်းဒီမိုကရေစီစံပို့နဲ့တိုင်းရင်းသားကိစ္စရခိုင်ပြည်ထနာတွေကိုအမြန်ဆုံးဖြေရှင်းဖို့တမ်မတော်ဥပမာကပြောသွားတယ်လို့အင်ဒိုလီလွှတ်တော်ကိုယ်စားလှယ်ဒေါ်ပီပူသိန်းကပြောပါတယ်တမ်မတော်ဥပမာမြန်မာနိုင်ငံစီရောက်မလာသေးခင်တုန်းကတော့မြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတမ်မတော်ကအထူးပဲစိုးရိမ်မှုရှိတယ်လို့တမ်မတော်ရဲ့အမျိုးသားလူညွန့်ရေးဆိုင်ရာဒုတိယကြံပေးပုဂ္ဂိုလ်ဘန်ရော့စ်ကပြောထားပါတယ်ဒါအပြင်သမရဦးသိန်းစင်နဲ့တရားတွေ့ဆုံချိန်တွင်ရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တဲ့ရေးကိစ္စကိုလည်းသမရဦးဘာမားကထည့်သွင်းပြောဆိုမယ်လို့အမေရိကန်တာဝန်ရှိသူတွေကပြောထားပါတယ်။မစ္စတာဦးဘာမားဟာတောက်ကြနေမှာရန်ကုန်မြို့စီရောက်မှာဖြစ်ပြီးဒေါန်ဆန်းစုကြည်နဲ့ထပ်ပြီးတွေ့ဖို့ရှိတယ်လို့လူလူချေပြူဖွဲ့စည်းတွေဆိုရမှုတဲ့ဖွဲ့စည်းတွေနဲ့တွေ့ဆုံပြီးတော့အရှိတောင်အရှာဒေသလူငယ်ကောင်းဆောင်များအစီအစဉ်မှာပါဝင်သူတွေနဲ့ရန်ကုန်တက္ကသိုလ်ဆိုင်ရာခန်းမမှာတွေ့ဆုံမှုရှိပါတယ်။
အာရှတိုက်အလင်းမြန်တိုးတက်လာနေမှုမှာအရှေ့တောင်အာရှဒေသဟာဗဟိုချက်ဖြစ်တယ်ဆိုတာကိုဒီကနေ့နေပြည်တော်မှာကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးအတွင်းအမေရိကန်သမ္မတဘရက်အိုဘားမားကအလေးနဲ့ပြောသွားပါရယ
် Today I'm looking forward to continuing to build on the strong partnership between ASEAN and the United States that already exists.
အမေရိကန်ပြည်ထောင်စုနဲ့အာဆီယံအကြားငကိုရှိထားပြီးသားခိုင်မာအားကောင်းတဲ့မိဖက်ဆက်ဆံရေးကိုဆက်ပြီးတည်ဆောက်သွားဖို့ဒီကနေ့ကျွန်တော်ရည်ရွယ်ထားပါတယ်လို့သမ္မတဥပမာကပြောပါရယ်စီးပွားရေးလူမှုရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာအာဆီယံနဲ့ပိုပြီးအားကောင်းတဲ့မဟာဗျူဟာမြောက်မိဖက်ဆက်ဆံရေးတည်ဆောက်ဖို့အမေရိကန်ဘက်ကမျှော်လင့်နေတာဖြစ်ပါတယ်အမေရိကန်ရဲ့ Pivot to Asia အာရှဘဟုဗျူမဟာဗျူဟာနဲ့အညီအာရှပစိဖိတ်ဒေသအနာဂတ်အတွက်ပုံတူညီတဲ့အမြင်တွေကိုဖော်ဆောင်ရင်းဆက်ပြီးကြိုးပမ်းလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကရည်ရထားပါတယ်လို့သမ္မတဥပမာကပြောပါရယ်ပညာရင်းနဲ့တဘာဝဘီအန်ရဲ့ကူညီကယ်ဆယ်ရေးလို့တခြားကဏ္ဍတွေမှာလည်းအာဆီယံနဲ့တိုးချဲ့လှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကအခိုင်အမာတာဏိဌာန်ချထားပါရယ်ရှင
်အမေရိကန်ပြည်ထောင်စုအနေနဲ့ရှေ့အာရှဒေသနဲ့ဆက်ဆံရေးကိုပိုပြီးခိုင်မာအားကောင်းအောင်လုပ်သွားဖို့တာဏိဌာန်ချထားတယ်လို့နေပြည်တော်မှာဒီကနေ့ကျင်းပတဲ့ကိုကြီးမြောက်ရှေ့အာရှထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဘရက်အိုဘားမားကပြောသွားပါရယ
် I intend to continue toinvest in these efforts not only during our summits but more importantly
ကျွန်တော်တို့ရဲ့ထိပ်သီးအစည်းအဝေးကာလအတွင်းမှာကအပိုးပြီးအရေးကြီးတာကနေ့စဉ်နေ့တိုင်းကိုပဲဒီကြိုးပမ်းအားထုတ်မှုတွေကိုဆက်လုပ်သွားဖို့ကျွန်တော်ညီမန်းထားပါတယ်ဆိုပြီးထိပ်သီးအစည်းအဝေးအဖွဲ့မှာသမ္မတဥပမာကပြောပါတယ်ဘူရူနီကကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့ဒီကနေ့ကျင်းပတဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေမှာအာဆီယံဆယ်နိုင်ငံကခေါင်းဆောင်တွေနဲ့ကမ္ဘာခေါင်းဆောင်အများပြားတက်ရောက်ကြတာပါအဲ့ဒီအထက်မှာအမေရိကန်သမ္မတဥဘာမားနဲ့အတူကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်တရုတ်ဝန်ကြီးချုပ်လီကီချန်ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဗီယက်ဒက်တောင်ကိုရီးယားသမ္မတပါကွန်ဟေးနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့လည်းပါဝင်ပါတယ်ဒီထိပ်သီးအစည်းအဝေးဟာမကြာခင်ကမှရွေးကောက်တင်မြှောက်ခံထားရတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့အတွက်တော့ပထမဆုံးထိပ်သီးအစည်းအဝေးပါအာဆီယံထိပ်သီးအစည်းအဝေးနဲ့ရှေ့အာရှထိပ်သီးအစည်းအဝေးတွေကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့ဒေါ်လာတန်ပေါင်းများစွာအသုံးပြုရပါတယ်ရာစုနှစ်ထွက်ဝယ်နီးပါးဆက်ရနာရှင်အုပ်ချုပ်ရေးကနေမကြာသေးခင်ကမှအပြောင်းအလဲတွေပေါ်ဆောင်လာတဲ့မြန်မာနိုင်ငံအနေနဲ့ ဆီယနာရှင်လက်ထက်ကတည်ဆောက်သွားတဲ့နေပြည်တော်မှာဒီနှစ်ရက်ကြာထိပ်သီးအစည်းအဝေးတွေကိုလက်ခံကျင်းပတာဖြစ်ပါတယ်
။ဝေဖန်ရေးဆောင်မရေးသားထုတ်ဝေတဲ့နိုင်ငံခြားသတင်းမီဒီယာတွေကိုတရုတ်အစိုးရကအပြစ်ပေးအရေးယူမယ်ဆိုတာကိုတရုတ်သမ္မတရှီကျင်းပင်ကအတည်ပြုတဲ့သဘောမျိုးနဲ့ပြောဆိုလိုက်ပြီးတဲ့နောက်နယူးယောက်တိုင်းသတင်းစာကတော့သူတို့ရဲ့ရေးသားမှုတွေကိုပြောင်းလဲပြစ်မှာမဟုတ်ဘူးလို့ပြောပါရယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့အတူဘုတ်ဟူးနေကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းသမ္မတရှီကျင်းပင်ကဒီလိုသဘောပြောသွားခဲ့တာပါ။သတင်းထောက်တွေကိုတရုတ်ပြည်ဝင်ခင်ဗီဇာရဖို့ဘာကြောင့်ခက်ခဲရတာလဲလို့နယူးယောက်တိုင်းသတင်းထောက်ဦးကမေးမြန်းခဲ့တာမှာမစ္စတာရှီကဂျာဟာနိုင်ငံခြားသတင်းထောက်တွေကတရုတ်နိုင်ငံရဲ့ဥပဒေတွေနဲ့စီးမင်းစည်းကမ်းတွေကိုမလိုက်နာတဲ့အတွက်ဖြစ်တယ်လို့ပြန်ဖြေသွားခဲ့ရတာပါ။တရုတ်ကောင်းဆောင်တွေရဲ့ချမ်းသာကြွယ်ဝမှုတွေဖော်ထုတ်ရေးသားတဲ့သတင်းဆောင်မတွေကိုနယူးယောက်တိုင်းသတင်းစာကဆက်တိုက်ထုတ်ဝေပြီးခဲ့တဲ့နောက်ဒီသတင်းစာကိုအင်္ဂလိပ်လိုရောတရုတ်လိုပါထုတ်ဝေခွင့်တရုတ်နိုင်ငံထဲမှာပိတ်ပင်ခဲ့တယ်လို့သတင်းထောက်တွေကိုလည်းပြည်ပခင်ဗီဇာညှင့်ပယ်ထားတာဖြစ်ပါတယ်။နယူးယောက်တိုင်းသတင်းစာအက်ဒီတာအာဘော့ပုတ်ဖွဲကတော့ဘယ်အစိုးရတရရဲ့တောင်းဆိုမှုကိုလိုက်ပြီးသူတို့ရဲ့ရေးသားမှုတွေကိုပြောင်းလဲပြစ်ဖို့အရည်ရွယ်ချက်မရှိဘူးလို့ကြေညာချက်ထုတ်ပြန်ထားပါရဲ့ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ week ကနေကြာသပတေးညနေပဲသတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယဆူရောက်ဖွင့်ထားတဲ့ကျမကြီးဌာနမှာတာကြောဖြတ်ပေးလိုက်တဲ့မြို့သမီး73ဦးထဲမှနေတည်ဆုံသွားရပြီးတဲ့နောက်တာဝန်လုံးဆောင်ပေးတဲ့ဆရာဝန်ကိုရဲကဖမ်းလိုက်ပါတယ်။ဒေါက်တာ RK Gupta ကို Chaihit Discrap ပြည်နယ်မှာဗိုလ်ဒူးနေနှောင်းပိုင်းကဖမ်းဆီးလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ခွဲစိတ်မှုပြီးတဲ့နောက်ပိုင်းအသုံးပြုတဲ့စေဝါမတန့်စင်တာကြောင့်မြို့သမီးတွေနေမကောင်းဖြစ်ရတာလို့ဆိုပြီးတေဆုံးမှုအတွက်သူ့မှာတာဝန်မရှိကြောင်းဆရာဝန်ကညင်ပါတယ်။အဲ့ဒီဆရာဝန်ဟာပြီးခဲ့တဲ့စနေနေ့က6နာရီတောင်မကြာတဲ့အချိန်တွင်အမျိုးသမီး80ကျော်ကိုတာကြောဖြတ်ပြီးတယ်လို့ဆိုပါတယ်။ခွဲစိတ်မှုပြီးတဲ့နောက်အမျိုးသမီးတွေကိုအိမ်ပြန်လွှတ်လိုက်ပေမဲ့တချို့ဟာနေမကောင်းဖြစ်ပြီးစေယုံပြန်တင်လိုက်ရတာလို့ဘီလစ်ပူခရိုင်ကော်မရှင်နာမင်းကြီးစွန်မာနီဘိုရာကပြောပါတယ်။တာကြောဖြတ်ပြီးတဲ့အမျိုးသမီးတွေဟာတနင်္လာနေ့မှာသွေးခုန်နှုန်းကျဆင်းတာအန်နာနဲ့တခြားရောဂါတွေဖြစ်လာကြတယ်လို့ပြောကြောင်းဘူရာကပြောပါတယ်။ဒါကြောဖြတ်တာဟာအိန္ဒိယနိုင်ငံမှာကလေးမွေးဖွားတာကိုထိန်းချုပ်တဲ့လူကြိုက်အများဆုံးနည်းလမ်းတစ်ခုဖြစ်ပါတယ်။တချို့ပြည်နယ်ဆိုရတွေကဆိုရင်ကိုယ်သဘောနဲ့ကိုဒါကြောဖြတ်သူတွေကိုနောက်ထပ်အကူအညီအထောက်ပံ့တွေပေးမယ်ဆိုပြီးတော့မှကန့်လန့်တာတွေရှိပါတယ
်။ကပ္ပကုံသွဲရေးကိုအကျိုးသက်ရောက်မှုရှိစေတဲ့အငင်းပွားစရာဖြစ်နေခဲ့တဲ့အိန္ဒိယရဲ့ကူညီချောက်ပံ့ရေးအစီအစဉ်ပေါ်အပြေရှားနိုင်ရင်အတွက်အမေရိကန်နိုင်ငံနဲ့အိန္ဒိယတို့သဘောတူညီမှုလက်မှတ်ရေးထိုးလိုက်ကြပါရယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်း WTO ကိုယ်စားလှယ်တွေကပြီးခဲ့တဲ့ဒီဇင်ဘာကလုပ်ခဲ့တဲ့အိန္ဒိယကုန်သွယ်ရေးအပေးအယူကိစ္စကိုခွင့်ပြုပေးလိုက်ပါရယ်။အဲ့ဒီကိစ္စအထက်မှာအခွန်ကိစ္စအဆင်ပြေချောမွေ့မှုရှိအောင်နဲ့ကမ္ဘာဒေသအတီးတီကိုတင်ပို့မဲ့ကုန်စည်တင်ပို့စရိတ်လျှော့ချပေးရေးစတာတွေပါဝင်တာပါ။ WTO အဖွဲ့ဝင်ပေါင်း159ဦးကအတည်ပြုပေးဖို့လိုတဲ့အဲ့ဒီကုန်သွယ်ရေးအပေးအယူကိစ္စမှာသူ့ပြည်သူတွေအပေါ်အိန္ဒိယအစိုးရကပေးနိုင်တဲ့ကူညီထောက်ပံ့မှုအတိုင်းတာပေါ်မေခွန်ထုတ်စရာရရှိနေခဲ့တာကြောင့်အတည်ပြုချက်မရခဲ့တာပါ။အင်ဖြူရောရဲ့ကြာရာပရင်းနေကထုတ်ပြန်ချက်မှာတော့အိန္ဒိယအစိုးရရဲ့ကူညီထောက်ပံ့ရေးအစီအစဉ်တွေအလုံးစုံဖြည့်ရှင်ပြီးတဲ့အထိဆောင်ဆိုင်မနေဖို့ WTO အဖွဲ့ဝင်တွေကိုအမေရိကန်နိုင်ငံနဲ့အိန္ဒိယတို့ပူးတွဲပြီးတိုက်တွန်းတောင်းဆိုထားပါရယ်။အမေရိကန်နဲ့အိန္ဒိယတို့သဘောတို့ရဲ့သဘောတူညီမှုကို WTOC မကြာခင်တင်သွင်းသွားမယ်လို့ဆိုပါရရှင်။
အီဘိုလာရောဂါကိုကုသနိုင်ခြေရှိတဲ့နီလန်အသစ်၃မျိုးကိုအနောက်အာဖရိကဒေသမှာစပြီးစမ်းသပ်တော့မယ်လို့နယ်စည်းမထားဆရာဝန်များအဖွဲ့ MSF ကပြောလိုက်ပါတယ်။ဆေးဝါးနဲ့ကုထုံးစမ်းသပ်မှုတွေကိုနောက်လာမှာစတင်ဖို့မျှော်လင့်ထားပြီးပထမဆုံးရလဒ်တွေကိုတော့ဖေဖော်ဝါရီလအစောဆုံးထားပြီးသိရနိုင်တယ်လို့ MSF အဖွဲ့ကဒီကနေ့မှကြေညာတာပါ။အီဘိုလာရောဂါပိုးကူးစက်ခံရတဲ့ဖြစ်ရပ်ပေါင်း14,000ကျော်ထိရှိထားပြီးသေဆုံးသူ9,100ကျော်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဗိုလ်ဒူးနေမှာပြောလိုက်အပြီးနောက်တည့်မှာပဲ MSF အဖွဲ့ကအခုလိုကြေညာတာဖြစ်ပါတယ်။စမ်းသပ်မှု၃ခုမှာနှစ်ခုကဆေးဝါးတွေဖြစ်ပြီးMSF အဖွဲ့ကတခြားအဖွဲ့အစည်း၃ဖွဲ့နဲ့ပူးတွဲလှုပ်ဆောင်ပါပါ။ Ebola ရောဂါကြောင့်သေဆုံးမှုအများစုပါဂီနီ၊လိုင်ဘေးရီးယားနဲ့ဆီယရာလီယွန်နိုင်ငံတွေမှာဖြစ်တယ်လို့ WHO ကပြောထားပါတယ်။ Ebola ရောဂါရှိနေတဲ့လူအများအပြားဟာဆေးဝါးကုသမှုခံယူဖို့တွန့်ဆုတ်တက်ကြတာကြောင့်မို့လို့တကယ်တမ်း Ebola ရောဂါကြောင့်သေဆုံးမှုဟာအတိပြုထားပြီးတဲ့အခြေအတွက် 9,160 ထဲပိုပြီးများနိုင်တယ်လို့လည်း WHO ကပြောပါတယ်။အခုစမ်းသပ်မှုကနေဂျုံလာရနိုင်တဲ့ဘယ်လိုအန်ဒရီမျိုးကိုပဲဖြစ်ဖြစ်စမ်းသပ်မှုမှာပါဝင်မဲ့လူနာအားလုံးကိုအသိပေးမှဖြစ်တယ်လို့သူတို့ရဲ့သဘောတူညီချက်ရယူမှဖြစ်တယ်လို့ MSF အဖွဲ့ကပြောပါတယ်။
မက္ကဆီကိုနိုင်ငံမှာပျောက်ဆုံးသွားတဲ့ကျောင်းသား43ယောက်ကိစ္စနဲ့ပတ်သက်လို့နိုင်ငံတောင်ပိုင်းမှာဆန္ဒပြမှုတွေဖြစ်လာပြီးတဲ့နောက်ပုတ်ထူးနေမှာတော့ဒေါသထွက်နေတဲ့ဆန္ဒပြသူလူအုပ်ကြီးကဥပဒေပြုလွတ်တော်အဆောက်အအုံကိုမီးရှို့လိုက်ကြပါရယ်။ဂွာရီယိုပြည်နယ်မြို့တော် ချစ်ပန်စင်ကိုကအစိုးရအရာရှိတွေကတော့ဆန္ဒပြသူတွေကပုံမှန်ကျင်းပလည်းရှိတဲ့ဥပဒေပြုဆွေးနွေးရခမ်းမနဲ့မြို့တော်ရဲ့ပညာရေးဌာနကိုလည်းမီတင်ရှိုးကြတယ်လို့ဆိုပါတယ်။ Iguala မြို့မှာစက်တင်ဘာလတုန်းကအကြောင်းသားတွေပျောက်ဆုံးသွားခဲ့တာကြောင့်မက္ဆီကိုတနိုင်ကလုံးမှာဆန္ဒပြမှုတွေအကြီးအကျယ်ဖြစ်ပေါ်လာခဲ့ပါတယ်။မက္ဆီကိုရဲ့ရှေ့နေချုပ်ကတော့သဲလွန်စားတွေအရအကြောင်းသားတွေကိုမှုရစ်စေကိုင်းတစ်ခုစီဒေသခံရဲတွေကလက်လွဲပေးလိုက်တဲ့ပုံပေါ်တယ်လို့ဆိုပါတယ်။Guario Unido လို့အမည်ရတဲ့ဒီမှုရစေကိုင်းကအကြောင်းသားတွေကိုတပ်ဖြတ်မီးရှို့လိုက်ပြီးပြားတွေကိုမြစ်ထဲကျဲလိုက်တယ်လို့ဆွဆွဲခံထားရတာပါ။အကြောင်းသားတွေကိုပြန်ပြီးဆွဲတဲ့အမှုနဲ့ပတ်သက်ပြီးလူရေဒါစင်လိုက်အဖမ်းခံထားရပါတယ်။ဒီထဲမှာ Guario Unido ဂိုင်းဝင်တွေရဲအရာရှိနဒါစင်ကျော်နဲ့အလုတ်ဖြုတ်ခံလိုက်ရတဲ့ Iguala မြို့တော်ဝန်ဟောင်းနဲ့သူမိမလည်းပါဝင်ပါတယ်ရှင်
။ American နိုင်ငံသားဝန်ကြီး John Kerry ကဒီကနေ့ Palestine သမ္မတမာမူအဘတ်စ်နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဂျော်ဒန်နိုင်ငံအမန်မြို့မှာလုပ်မယ့်အဲ့ဒီဆွေးနွေးပွဲဟာအထူးသဖြင့်ဂျေရုဆလင်ကဘာသာရေးထွတ်မြတ်နေရာတစ်ခုပေါ်အငင်းပွားပြီးမကြသေးခင်ကရုံးဝင်းဆန်ခတ်ဖြစ်တာအပါအဝင်အစ္စရေးနဲ့တင်းမာမှုတွေကိုဘယ်လိုလျှော့ချမယ်ဆိုတာအဓိကအယုံဆိုင်ပြောကြမယ်လို့နိုင်ငံရေးဌာနပြောဝန်ရဂျန်ဆက်ကီကပြောပါတယ်။ဂါဇာကမ်းမြောင်းဒေသပြန်လည်တည်ဆောက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့လည်းဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီမှာအစ္စရေးတို့ကရန်90ကျားလေကြောင်းကနေတိုက်ခိုက်တာကြောင့်လူနေရပ်ကွက်တစ်ခုလုံးပျက်စီးသွားပြီးပါလက်စတိုင်းလူမျိုး1100ကျော်သေဆုံးပါတယ်။အာဂျင်တီးနားနိုင်ငံမှာဒေါ်လာတန်30နီးပါးတန်ကြေးရှိတဲ့စစ်ကြောင့်၈တန်ခွဲကိုရတက်ဖွဲ့ကဖမ်းဆီးလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပါရာဂွေးနိုင်ငံကနေလာတဲ့ထရက်ကာတစ်စီးနဲ့မှစစ်ကြောင့်တွေဖွဲ့ပြီးတည်လာတာကိုနေဆက်ရတက်ဖွဲ့ကဗိုလ်ဒူးနေမှာဖမ်းလိုက်တာပါခင်ဗျာ
။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလာအိုတို့ကပြောပြခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲVOA internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပိုင်းနဲ့ထပ်မှာပဲသွားပြီးတော့နားဆင်နိုင်ပါတယ်။အခုတော့အစီအစဉ်အစပိုင်းမှာတင်ပြခဲ့သလိုပဲအရှိအာရှညီလာခံမှာပြောထားတဲ့သမ္မတဥဘာမရဲ့မိခွန်းနဲ့ပတ်သက်ပြီးနားဆင်ရပါမယ်။အမေရိကန်ပြည်ထောင်စုနဲ့အာဆီယံကြားခိုင်မာတဲ့ဆက်ဆံရေးဟာအာရှနဲ့ပစိဖိတ်ဒေသရဲ့တူညီတဲ့အနာဂတ်မျှော်မှန်းချက်အတွက်လိုအပ်ချက်ဖြစ်တယ်လို့အမေရိကန်သမ္မတဘရက်ဥဘာမကပြောဆိုလိုက်ပါတယ်။နီပြည်တော်မှာဒီကနေ့ကျင်းပတဲ့အရှိအာရှထိပ်သီးညီလာခံရဲ့အာဆီယံအမေရိကန်အစည်းအဝေးအဖွဲ့အမေကွန်မှာသမ္မတအိုဘားမားကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။နီပြည်တော်မှာကိုယ်တိုင်သတင်းယူနေတဲ့အက်ဒီတာဒေါကင်ဆိုးဝင်းကသတင်းပေးပို့လာပါတယ
်။ကိုကြိမ်မြောက်အရှိအာရှထိပ်သီးညီလာခံကိုတက်ရောက်ဖို့ရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကအာဆီယံနဲ့အမေရိကန်ပြည်ထောင်စုအကြားခိုင်မာတဲ့ဆက်ဆံရေးကိုပိုပြီးအားကောင်းအောင်တည်ဆောက်သွားမယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်ရှင်။
And as a strong relationship between the United States and ASEAN is essential to realizing our shared vision for the future.
American ပြည်ထောင်စုနဲ့အာဆီယံအသင်းကြားခိုင်မာတဲ့ဆက်ဆံရေးဟာအာရှနဲ့ပစိဖိတ်ဒေသရဲ့တူညီတဲ့အနာဂတ်မျှော်မှန်းချက်အတွက်လိုအပ်ချက်ဖြစ်တယ်ဆိုတာကိုသဘောပေါက်ကြတာနဲ့အမျှကျွန်တော်အနေနဲ့အခုလိုထိပ်သီးအစည်းအဝေးတွေမှာလည်းမကဘဲနဲ့နေ့စဉ်ဆိုသလိုဆက်လက်ပြီးတော့ကြိုးစားအားထုတ်သွားမှာဖြစ်ပါတယ်။
အရှိအာရှထိပ်သီးညီလာခံတက်ရောက်နေတဲ့သမ္မတဥဘာမဟာအင်ရှင်မြန်မာသမ္မတဦးသိန်းစိန်နဲ့လည်းမျက်နှာချင်းဆိုင်မြန်မာအရေးဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနဒုဝန်ကြီးဦးတန်ကျော်ကတော့သမ္မတဥဘာမရဲ့2012ခုနှစ်မြန်မာနိုင်ငံခီးစဉ်အတွင်းအမေရိကန်နဲ့မြန်မာနှစ်ဖက်ညှိနှိုင်းခဲ့ကြတဲ့အဆိုပြုချက်တွေနဲ့ပတ်သက်ပြီး VOA ကိုအခုလိုရှင်းပြပါဗျာ။
ကျွန်တော်တို့ကဒီ17ချက်လုံးပေါ်မှာအားလုံး response လုပ်ထားပြီးသားဖြစ်ပါတယ်။အားလုံးမှာတိုးတက်မှုရှိနေပါတယ်။ဒီတိုးတက်မှုကိုဟုတ်လားနှစ်ဖက်ကြားမှာအချင်းချင်းပြန်ဆွေးနွေးပြီးတော့ဟလာဒီချက်ထပ်တိုးတက်အောင်လုပ်ဖို့ပဲရှိတယ်။အဲတခုရှိတာပေါ့နော်။တိတ်ဆန္ဒဆောပြီးတော့တိတ်လောတယ်ဆိုရင်တော့လေအဲ့လောက်ကြီးတော့ကျွန်တော်တို့မှလည်းဟလာဒီလူဆွမ်းအခက်ခဲတွေရှိရယ်ကျွန်တော်တို့နိုင်ငံကစင်းရဲနေရနေပြီးတော့ထိုးတော့စူးစမ်းနိုင်ငံဖြစ်တဲ့အခါကျတော့ကျွန်တော်တို့လည်းတတ်နိုင်တဲ့လောက်စူးစမ်းနေတယ်။နော်ဒီအချက်တွေအားလုံးကဟလာကျွန်တော်တို့ကကိုယ်ဆန္ဒနဲ့ကိုထုတ်ဖော်ကြေညာခဲ့တာပါဒေါက်တင်ဆိုဟလာပြန်ကြည့်လို့ရှိရင်နော်ကျွန်တော်တို့ကဒါအမေရိကန်နဲ့နှစ်ဖက်ပူးတွဲပြီးတော့ကြီးညာခဲ့တာမဟုတ်ပါဘူးကျွန်တော်တို့ရဲ့နှုံကျွန်တော်တို့ရဲ့ခြေလှမ်းနဲ့တနေ့ရောက်အောင်သွားမယ်ဆိုတာဟလာပြောကြလိုပါတယ
်အရှိအာရှထိပ်သီးညီလာခံတက်ရောက်နေတဲ့ ADB ခေါ်အာရှဖွံ့ဖြိုးရေးပံဥက္ကဋ္ဌတာကီဟီကိုနာကာအိုကတော့အာဆီယံရဲ့ရည်မှန်းချက်ဖြစ်တဲ့အသင်းဝင်နိုင်ငံတွေအားလုံး2015ခုနှစ်အလွန်ကာလမှာတသားတည်းဆက်ဆက်ပေါင်းစည်းရေးအတွက်စီးပွားရေးနဲ့ဗန္နာရေးအရာအားနည်းနေတဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံငယ်လေးတွေကို ADB ကပံ့ပိုးနေတဲ့အကြောင်း VOA နဲ့တီးတန့်တွေ့ဆုံကမ်းမှာအခုလိုပြောဆိုလိုက်ပါတယ
်။ Of course so we are using both non-consensual lending and concessional lending to Vietnam. So it's a very large operation. And for Cambodia and Laos and Myanmar,
VNN နိုင်ငံကိုအထူးအတွန်းနှုန်းအနေနဲ့ရောတာမန်အတွန်းနှုန်းနဲ့ပါဖွံ့ဖြိုးရေးစီမံကိန်းကြီးတွေအတွက်ငွေချေးပေးနေတယ်လို့လာအိုမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေအတွက်လည်းအထူးသက်တာတဲ့အတွန်းနှုန်းအပြင်နှိရှိချီးတဲ့အစီအစဉ်တွေနည်းပညာတွေနဲ့လည်းပံ့ပိုးပေးနေပါတယ် VNN နိုင်ငံကတော့တခြားဖွံ့ဖြိုးတဲ့အာဆီယံနိုင်ငံတွေကိုအမိလိုက်နိုင်မှုအတော်လေးခြေလှမ်းသွက်နေပေမဲ့လာအိုမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကတော့အချိန်ယူရအောင်မှာဖြစ်ပါတယ်အာဆီယံစီးပွားရေးအတိုင်းဝန်ထူထောင်ရေးအထမြောက်အောင် ADB ကဝန်ဝန်ပံ့ပိုးပေးနေပါတယ်
အရှိအရှာထိပ်သီးအစည်းအဝေးမှာမြန်မာသမ္မတဦးသိန်းစင်ကတော့အာဆီယံရဲ့အချက်အချာကြတာကိုထိန်းသိမ်းရေးဒေတာရင်းတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်တမယိုးကြနဲ့တမယိုးကြမဟုတ်တဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုစုပေါင်းကင်တွယ်ဖြည့်ဆင်းသွားရေးအာရှနဲ့ပစိဖိတ်ဒေတာတခွင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဒေတာဆိုင်ရာပေါင်းစည်းမှုခိုင်မာစေရန်ပြည်သူချင်းချင်းထိတွေ့ဆက်ဆံမှုမြင့်တင်ရေးတွေကိုလည်းအလေးထားဆွေးနွေးခဲ့ပါတယ်မနေ့ကတောက်ကြနေမှာတော့သမ္မတဦးဘာမဟာနေပြည်တော်ကနေရန်ကုန်မြို့ကိုထွက်ခွာมาဖြစ်ပါတယ်ရန်ကုန်မြို့မှာစုလေဒီတဝိုင်းနဲ့အတွေ့အညာရုံကိုလေ့လာမှုရှိပါတယ်မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တော့သူ့ရဲ့နေအိမ်မှာတွေ့ဆုံမှာဖြစ်ပါတယ်အဲဒီကနေပြီးလို့ရှိရင်လူငယ်တွေနဲ့တော့စည်ရင်တုခမ်းမမှာတွေ့ဆုံမှုအစီအစဉ်ထားပါတယ်ရှင်ကျွန်မခင်ဆိုးခင်မှာနေပြည်တော်ကနေသတင်းပေးပို့နေတာပါရှင
်ကျေးဇူးပါခင်ဗျာဒေါခင်ဆိုးဝင်းနေပြည်တော်အရှိအစားထိပ်သီးညီလာခံကနေသတင်းပေးပို့ခဲ့တာပါတစ်ဆက်တည်းမှာပဲအမေရိကန်သမ္မတဥဘာမဟာအခုရောက်နေတဲ့ဒုတိယအကြိမ်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းအစိုးရနဲ့အတိုက်ခံခေါင်းဆောင်တွေကိုတွေ့ဆုံမှာဖြစ်တယ်လို့မြန်မာနိုင်ငံကြီးမှာအခက်ကြုံနေရတဲ့အငင်းပွားဝေရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လည်းတွေ့ဆုံစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။သမ္မတဥဘာမနဲ့အတူမြန်မာနိုင်ငံခီးစဉ်မှာလိုက်ပါသွားတဲ့ VOA အင်ပြူတော်သတင်းတော် Louis Ramirez မြန်မာနိုင်ငံအနေပြည်တော်ကနေသတင်းပေးပို့ချက်တွေကိုအခြေခံပြီးကိုသားညွန့်ဦးကပြောပြမှာပါ။
တစ္ဆဆက်ညီလာခံခမဆောင်ကြီးတဲ့တေးသံစင်နေတဲ့အတူဒီကမ္ဘာနိုင်ငံထိပ်သီးခေါင်းဆောင်တွေရဲ့မနေ့ညပိုင်းညစာစာပွဲကိုကြည့်မယ်ဆိုလို့ရှိရင်ဆယ်စုနှစ်ပေါင်းများစွာဆေးချုပ်ရေးနဲ့နိုင်ငံတကာနဲ့အထူးကြံရပ်တည်ခဲ့ရတဲ့မြန်မာနိုင်ငံဟာအခုဆိုရင်အဲ့ဒီအချိန်တွေကနေပြီးတော့ရုံထွက်လာပြီဆိုတာပြနေပါတယ်အခုလိုတက်ခင်းအခမ်းအနဲ့အတွက်မစ္စတာအိုဘားမားကကျေးဇူးစကားပြောခဲ့ပါတယ
် President Thein Sein I want to thank you for your hospitalityand for bringing together this excellent summit.
Samra Udain Sein khmyar, Samra ji ye pyu nga ae wut che mu ne, di thain ti swin nwe bwe ko a long song song lin lin phin aw saung ywe pe mu re twa Jesus tin chang pyo lo ba de. Myanmar naingan a ni ne ASEAN a tin ji ye akhu ne okkhata ta win ko a kaung song phin aw saung ywe nai ga bi. Data ta khu long ye a ye ji de a chang ye twe paw ma khai ma de u saung mu pya ga ba de.
ASEAN ne di sat sat a si wi now she a sha thit ti a si wi re ti yaw pi yin naw Samra Obama ha Myanmar naingan ye pyu yin pyaung le mu re ne patat lu ပို့ပြီးတော့ခိုင်မာတေချာအောင်ပြောဆိုတိုက်တွန်းသွားဖို့လည်းရှိပါတယ်မြန်မာနိုင်ငံဟာဆယ်စုနှစ်ကြာဆေးဥချုပ်ရေးကနေပြီးတော့အသွင်ကူးပြောင်းမှုတွေစတင်လှုပ်ဆောင်နေရမှာလွန်ခဲ့တဲ့၄နှစ်လောက်ကအများကမျှော်လင့်ထားသလိုမြန်မြန်ဆန်ဆန်ဖြစ်မလာသေးဘူးလို့သမ္မတဥဘာမကပြောထားပါတယ်လွန်ခဲ့တဲ့2012ခုနှစ်ကသူ့အနေနဲ့မြန်မာနိုင်ငံကိုပထမဆုံးကျင့်ရောက်ရှိစဉ်တုန်းကတော့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေနိုင်ငံရေးကျင်းသားတွေလွှတ်ပေးတာတွေဖွဲ့စည်းပုံပြင်ဆင်မှုဆိုင်ရာဒီစတင်ဆောင်ရွက်မှုတွေအဆရှိတဲ့တိုးတက်မှုတွေကိုမြင်ခဲ့ရတယ်လို့သမ္မတဥဘာမကပြောခဲ့ပါတယ်ဒါပေမဲ့လို့အခုတော့အချင်းနေအချို့နောက်ကြောင်းပြန်လှည့်မှုတွေရှိနေပြီလို့သမ္မတဥဘာမကဆိုပါတယ်။သတင်းနောက်တွေတက်ခါရတာအဖမ်းခါရတာချင်းချောက်နှောက်ယှက်ခံရတာတွေရှိတယ်လို့ပဲနိုင်ငံချင်းသားဟောင်းတွေဟာလည်းကန့်သက်ချုပ်ချယ်မှုတွေကြုံနေရပါတယ်။အမေရိကန်ခေါင်းဆောင်အနေနဲ့အထူးစိုးရိမ်စရာနောက်ထပ်ကိစ္စရပ်တစ်ခုကတော့မြန်မာနိုင်ငံတွင်းရှိနေတဲ့ရိုဟင်ဂျာမွတ်စလင်လူနည်းစုတွေရဲ့အခြေအနေဖြစ်ပါတယ်။အများစုဟာနိုင်ငံမဲ့ဖြစ်နေကြတာပါ။ရခိုင်ပြည်နယ်အတွင်း2012ခုနှစ်တုန်းကဗုဒ္ဓဘာသာဝင်တွေနဲ့ဘာသာရေးအထူးဂရုတွေဖြစ်ပြီးတဲ့နောက်ပိုင်းမှာတော့ထောင်နဲ့ချီတဲ့သူတို့တွေဟာဒုက္ခတွေစခန်းတွေတဲမောင်းပို့ခံရရပါတယ်။ဒွန်ဂျာလူနည်းစုတွေအတွက်နိုင်ငံသားဖြစ်ခွင့်ကိစ္စရဟာမြန်မာနိုင်ငံမှာနိုင်ငံရေးအရာကိုအတော်လေးအထိရှာမခံတဲ့ကိစ္စဖြစ်နေပါတယ်။သမ္မတဥဘာမကတော့ဒီအစိုးရရောအတိုက်ခံခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်မှာဒီကိစ္စကိုပြောဆိုဖို့စီစဉ်ထားပါတယ်။သမ္မတဥဘာမဟာမြန်မာသမ္မတဦးသိန်းစိန်နဲ့အခုဒီကနေ့ညပိုင်းမှာတရားတွေ့ဆုံမှုရှိတယ်လို့ပဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့လည်းတောက်ကြနေရန်ကုန်မြို့မှာတွေ့ဆုံမှာဖြစ်ပါတယ်။ရွန်ဂျာပြဿနာကိုမဖြေရှင်းဘဲနဲ့တော့မြန်မာနိုင်ငံဟာတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံဖြစ်ဖို့အတွက်အသွင်ကူးပြောင်းရေးမဖြစ်နိုင်သေးဘူးလို့သမ္မတဥဘာမရဲ့ဒုတိယအမျိုးသားလူမျိုးရေးကြံပေးဘန်ရူ့စ်ကပြောပါတယ်
။ We recognize that this is a very complex issue here in Burma that there are deeply held views
ဒီကိစ္စမှာမြန်မာနိုင်ငံမှာအမြင်သဘောထားတွေနဲ့နဲ့ဆန်ဆန်ရှိနေပါတယ်။တမိုင်းကြောင့်အရာအငင်းပွားစရာရှိနေတယ်ဆိုတော့ရှုပ်ထွေးနေတဲ့ပြဿနာတည့်ရဆိုတာကျွန်တော်တို့လက်ခံပါတယ်ဒါပေမဲ့လည်းနိုင်ငံကစံနှုန်းစံထားအတိုင်းလူသားအလုံးရရှိခံစားနိုင်ခွင့်အခြေခံအခွင့်အရေးတွေကိုတော့ပြောင်းလဲလို့မရပါဘူး
သ တမရအိုဘားမားဟာတောက်ချနေဒွန်ဆန်ဆူဂျီနဲ့တွေ့ပြီးရင်တော့ဩစတြေးလျနိုင်ငံမှာလုံးမဲ့ G20 စမှုထေသီးနိုင်ငံများထေသီးဆွေးနွေးပွဲကိုတက်ရောက်ဖို့ရှိနေပါတယ်။အဲဒီကြရင်တော့ဒီယူကရိန်းနိုင်ငံရဲ့ပြဿနာဟာအစည်းအဝေးဘေးဘက်မှာအဓိကလွှမ်းမိုးနေရယူဆွေးနွေးပြောဆိုစရာဖြစ်ပွဲရှိပါတယ်။ယူကရိန်းနဲ့ဆက်ကိုဖြတ်ပြီးတော့ရှားကနေပြီးတော့စစ်သုံးဆောင်တွေစစ်သားတွေဆက်ပြီးတော့လွှတ်နေတဲ့ဆိုတဲ့အထောက်အထားတွေဒီသတင်းပတ်မှာထွက်လာခဲ့ပြီးတဲ့နောက်ဒီကိစ္စရပ်တွေနဲ့ပတ်သက်လို့တမရအိုဘားမားအနေနဲ့ဥရောပခေါင်းဆောင်တွေနဲ့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အဲ့ဒီစီဝေးကိုတော့ရုရှားသမ္မတဗလာဒီမီယာပူတင်လည်းတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကိုသားညုံရဲ့တင်ပြချက်ပါခင်ဗျာ။အခုဒီခါလဲထပ်ပြီးတော့သမ္မတအိုဘားနဲ့မားနဲ့ပတ်သက်ပြီးတင်ပြပါဦးမယ်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့ဒီတစ်ခေါက်မြန်မာနိုင်ငံခီးစဉ်ပေါ်မှာအရင်တစ်ခေါက်ခီးစဉ်လောက်ပြည်သူအများစုစိတ်ဝင်စားမှုမခံရဘူးလို့မြန်မာရေးလှုပ်ရှားသူတွေကပြောပါတယ်။မြန်မာပြည်ဒီမိုကရေစီဖြစ်စဉ်အတွက်အမေရိကန်သမ္မတအနေနဲ့တိတ်ပြီးလုပ်ပေးနိုင်စွမ်းရှိမှာမဟုတ်ဘူးလို့လည်းယူဆသူတချို့ရှိနေပါတယ်။သမ္မတအိုဘားမားရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့တုတ်ပြန်တဲ့အတန်းတွေကိုရန်ကုန်အခြေစိုက် VOA သတင်းတောက်ကိုအောင်ရင်းမောင်မောင်ကစူးစီးတင်ပြထားပါတယ
်။ဒုတိယအကြိမ်မြောက်သမ္မတအိုဘားမားရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေအနေနဲ့ပထမတစ်ခေါက်တုန်းကတော့တိတ်ပြီးတော့စိတ်လှရှားမှုတွေမရှိဘူးလို့ပြောဆိုလာကြတာပါ။မြန်မာနိုင်ငံဒီမိုကရေစီဖြစ်စဉ်တိုးတက်ရေးမှာအမေရိကန်ဆွေးရအနေနဲ့တိုက်ရိုက်ဝင်ရောက်ဆက်ဖက်လို့မရတဲ့အနေအထားကြောင့်သမ္မတအိုဘားမားအနေနဲ့မြန်မာဆွေးရပေါ်မှာထိထိရောက်ဖိအားပေးနိုင်မှာမဟုတ်ဘူးလို့ရှုမြင်တဲ့ကြောင်းမြန်မာအရေးလေးလာကဲဖြတ်ဥပဒေကြောင့်ငင်းကပြောပါတယ
်ဒီလိုမီးအယူမီနိုင်ငံရင်ကြီးဘာသာမှာလည်းအယူမီဝိုင်းဖြစ်နေတယ်စီးပွားရေးမှာလည်းအယူမီဝိုင်းဖြစ်နေတယ်အဲ့ဒီမဲဆန္ဒမှာလည်းသူ့ကြောင့်အကုန်လုံးရှုံးနေတယ်သမ္မတဟာဗမာပြည်ကိုဘာလာပြီးသူအမိတ်ပေးလို့ရမှာလဲဘာမှပေးလို့မရဘူးအဲ့တော့ဗမာပြည်ရှင်းရှင်းလေးပဲသူတို့ကလူတိုင်းလူတိုင်းမှာ sovereign rights ဆိုတာရှိတယ်။ sovereign rights ဆိုတာတိုင်းပြည်ရဲ့လွတ်လပ်စွာအုပ်ချုပ်ပိုင်ခွင့်ဆိုတာရှိတယ်။ဆိုတော့အဲ့ဒီအုပ်ချုပ်ပိုင်ခွင့်ကအဲ့ဒီတိုင်းပြည်တွင်းမှာသူ့ရဲ့ rule of law တိုင်းပြည်ကျင့်မှာပဲ
။ရန်ကုန်တက္ကသိုလ်မှာပြောဆိုမဲ့မိန့်ခွန်းမှာလည်းရခိုင်ပြည်နယ်အတွင်းကရိုးရင်းကြီးရင်းနဲ့ပတ်သက်ပြီးတော့ပြောဆိုဖို့ရှိနေတယ်လို့သတင်းတွေရှိနေတာပါ။ပြည်တွင်းကရခိုင်မျိုးသားပါတီ ANP ရဲ့ဗဟိုလုံးမှုဆောင်ဦးလာစောကတော့သမ္မတအိုဘားမားရဲ့ရိုးရင်းကြီးရေးပြောဆိုလာမဲ့အချက်ကိုတော့ကန့်ကွက်တယ်လို့သူကပြောပါတယ်
။ The citizenship policy လူတွေရဲ့လူတွေရဲ့ရာသင်ရထိုက်တဲ့စစ်တင်ချက်လူသားတွေရဲ့ခံစားခွင့်ခံစားထိုက်တဲ့လူခွင့်ရေးဆိုတာကိုကျွန်တော်တို့ဘယ်တော့မှမငြင်းပယ်ခဲ့ဘူး။ဒါပေမဲ့ဒီ ethnic ဆိုတဲ့ဟာကြီးနောက်ကွယ်မှာအင်မတန်အန်ဒီရဲ့ကြီးတဲ့ကိစ္စတွေရှိတယ်။အဲ့ဒါကိုဥပမာလဲတာဝန်ယူနိုင်မှာမဟုတ်ဘူး။ဒါပေမဲ့နောက်ဆက်တိုက်ဖြစ်လာမဲ့တာဝန်မယူနိုင်တဲ့ကိစ္စတွေကိုစွတ်တင်ကြီးသွင်းလာတယ်ဆိုတာကဒါဗမာပြည်ရဲ့ democratization ကိုဒါအထောက်အကူပြုရမှာကြာဘူးလို့ကျွန်တော်မြင်တယ်။
ရင်းရအစ္စလမ်ဘာသာဝင်တွေရဲ့ဒုနေစုအခွင့်အရေးကိုသမ္မတဘက်ကမနှက်ဖြန်မိန့်ခွန်းပြောမယ်ဆိုရင်တော့ကြိုဆိုရမယ်လို့အစ္စလမ်ဓမ္မဘိမံရဲ့ဦးဆောင်စော်ရီမှုဦးအေလွင်ကပြောပါတယ်
။ဘယ်ဘာသာရဲ့ဘယ်လူမျိုးရဲ့လို့ကျွန်တော်တိတိမပြောပါဘူး။မြန်မာနိုင်ငံကအတိအမှတ်ပြုထားတယ်ဘာသာကြီးအားလုံးရဲ့မြန်မာနိုင်ငံကနေပြီးတော့ကမိမိရဲ့နိုင်ငံသားဖြစ်အတိအမှတ်ပြုထားတဲ့လူမျိုးအားလုံးကညှတတဲ့ဆက်ဆံမှုကလိုအပ်ပါတယ်။အဲ့တော့ဒီမိုကရေစီကိုအသာပေးပါတယ်ဆိုတဲ့သမ္မတဥပမာတည်အဲ့လိုလူနည်းစုများရဲ့အခွင့်အရေးအတွက်ပြောပြမယ်ဆိုတာဒါကောင်းတဲ့လက္ခဏာပဲလို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
။သမ္မတဥပမာအနေနဲ့နိုင်ငံရေးမရသေးတဲ့တိုင်းရင်းသားလူနည်းစုရဲ့အရေးနဲ့တရောင်းရှိဖွဲ့စည်းပုံအရေးပြီးတော့ဒေါ်ဆဲစုကြည်သမ္မတဖြစ်နိုင်ခွင့်အရေးတွေထက်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးတည်တည်ငြိမ်ရှိပြီးတော့အမေရိကန်ရဲ့စီးပွားရေးလုပ်ငန်းတွေဒီနိုင်ငံမှာအခြေချနိုင်ရေးကိုသာပို့ပြီးတော့ဒီကောက်ခီးစင်မှာအသာပေးမယ်လို့ရှုမိတဲ့အကြောင်းကချင်ညီညာရေးကွန်ရက်ကမက်ခွန်ကြာကပြောပါတယ်
။ဖြစ်မှန်တဲ့ဒီမိုကရေစီဖြစ်ပေါ်ဖို့ဆိုလို့ရှိရင်တော့အပြောင်းလဲတစ်ခုခုဖြစ်အောင်ဖိအားပေးတွန်းအားပေးဖြစ်မှာဖြစ်တဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံရဲ့အခြေအနေကရှိတ်ပေါ်တော့ဒီလှုပ်ရှားသွားနိုင်မယ်ပေါ့အမျိုးမျိုးလဲဖြစ်မထင်မှတ်တာတွေလည်းဖြစ်ပေါ်လာစေနိုင်ပါတယ်အဲ့ဒါမျိုးဖြစ်အောင်တော့လုပ်မယ်လို့မချင်ဘူးရှင့်အဲ့ဒါကြောင့်မို့လို့ဟိုမျောလင်းရတာတော့စီးပွားရေးအတွက်ကတော့လုပ်ပြီးတော့မှဒီရိုဟင်ဂျာအရေးကလွှဲလို့ရှိရင်ဒါနဲ့မြမအရေးတွေမှာတော့ဥမာဆိုရင်ဒေါ်အောင်ဆန်းစုကြည်တမရဖြစ်ရေးတို့အခြေခံဥပဒေကြောင်းလဲရေးတို့မှာတော့ချော့ချော့ပေါ့ပေါ့တာမန်ချန်ကပဲပြောသွားမယ်ချင်ပါတယ်အချို့ချင်းဒီတိုင်းရင်းသားလက်နဲ့ကင်များနဲ့ငင်းချမ်းရေးကိစ္စဆိုလို့ရှိရင်တော့မပါတော့ဖြစ်လာမဲ့သဘောလားလို့
ဒါပေမဲ့ဒီဖက်မှာတော့တမရအိုဘားမားအနေနဲ့ပထမဆုံးမြန်မာနိုင်ငံခီးစဉ်ကတည်းကအခုခီးစဉ်ကမြန်မာပြည်သူတွေထက်ပိုပြီးတော့စောင့်ရပေးနိုင်မယ်လို့မျှော်လင့်ထားသူကရှိုးအောင်တန်ကရာမြောက်ကွန်ရက်ရဲ့ဆရာတော်ဦးဝဘာသာကဦးဝဘာသာဖြစ်ပါတယ်
ဒီတော့ဒီတမနာရဲ့ဒုတိယအကြိမ်ခီးစဉ်ကတော့ဗျာဟိုပထမအကြိမ်ခီးစဉ်တော့ပြီးတော့မျှော်လင့်ထားတာပေါ့ဟိုဘာဖြစ်လို့မျှော်လင့်ထားတော့ဆိုတော့ဒီတမနာကြီးဥပမာအတိုင်းမြန်မာဒီဟိုဘယ်လိုခေါ်မလဲဆိုတော့ဗျာဒီတစ်ယောက်တဲ့ဟိုဆံပုမှုတဲ့သူပေးနေဆိုတော့သူပထမကျွန်တော်ပြောသွားတယ်ဒီတောင်းဆမှုတဲ့သူကပြုတ်လို့မဲ့လို့ဥစဉ်မယူဆရလေအထူးသဖြင့်ပေါ့ဗျာဒီ2015ခုနှစ်တောင်းဆမှုကြီးတမနာရှိရင်မှအဟံတာဖြစ်နေလေဒီ2008ဖွဲ့စည်းပုံရှိကဥပဒေကိုပြင်ရေးကိုသူတားလည်းဖိအားပေးတော့အထီးအောင်ဆုံးဥစ္စာယူဆရလေ
Shuwayang Dangaramya Kunyaga Siyana Uwa Badaga Mengira Ba. American Dhamra Barack Obama Ha Tao Chane Ma Yengu Toyao Ma Phipiro Dong San Suji Ne Tijar Dresso Ma Phipiro Ashita Ma Sha Lunga Gongzor Ne Town Hall Suni Wai Chima Wule Shini Ra Ba Kami.
VOA Drenna Ku Aung Yen Ma Maung Yengu Miuga Ne Drenn Pipo Gera Ba. Dikini Nya Ku Na Yi VOA Season Ne Ma Le Dhamra Obama Ne Myanma Lutto Guzle Re Dresso Ne Achao Ne Tainan di taga tosi di yatwabu, Obama ni ne kunyi pebo, shan ne kachin tainan di taong suri a chao ni gu tenpya dwabu shiwaare.
Raj Makhna, nyamana nga ha, ASEAN, Thinji e ukhra yadu gu tenit da chansang bimyao kebi phipare. Di dawa ngu chansang zin, bae tain da di aumimu yashi nangya baadale. မြန်မာအရေးမြန်မာဂုံဖိတ်ခါတွင်းမြင့်ကြီးပွားအောင်မြန်မာအစိုးရအနေနဲ့ဘလောက်ထိဆောင်ရွက်နိုင်ခဲ့ပါသလဲတင်ဆောင်ရွှေမှားမှုတွေကိုဘယ်နေရာတွေမှာရှိခဲ့သလဲဆိုတာအခုလာမယ့်စနေနေ့တရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါတော့ရှင်မြတ်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်
တိုင်းရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်ရေးသားပြောကြပြီးMP3အသံဖိုင်နယ်လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်လာမယ့်စနေညတိုင်းရိုက်လိုင်းအစီအစဉ်မှာသောတာရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA email လေးစာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်လဲဆက်သွယ်မယ်ဆိုရင်လိပ်စာက voa မြန်မာပိုင်းအစီအစဉ်တဆင့်
ကူရော်ဒရင်အချင်းချုပ်ကိုကုချကျော်သိန်းကတင်ပြပါမယ်။နေပြည်တော်မှာရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့မှလွှတ်တော်ကောင်းဆောင်တွင်နဲ့လွှတ်တော်ကိုယ်စားလှယ်ဒေါန်ဆန်းစုကြည်ပါဝင်တခြားလွှတ်တော်ကိုယ်စားလှယ်တချို့နဲ့နေပြည်တော်မှာပဲတီးခြားစီတွေ့ဆုံပါတယ်။လွှတ်တော်ပိုင်းနဲ့တွေ့ဆုံပွဲတွင်တမတော်ဆိုတာယသဆွေရောက်အောင်မှာပဲရှိတဲ့နယ်ကြောင်းအင်ဒိုနီးရှားကိုတူယ ွေမှုရှိတယ်လို့သမ္မတရဲ့မြို့သားလူညီဆိုင်ရာဒုတိယကြံပေးပုဂ္ဂိုလ်ဘန်ရုတ်စ်ကပြောထားပါတယ်။အာရှတိုင်းလင်းမြန်ဒုတိယလာနေတာမှာရှစ်တော်အစဒေသဟာဗိုလ်ချက်ဖြစ်တယ်ဆိုတာကိုဒီကနေ့နေပြီးတော့မှကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးတွင်အမေရိကန်သမ္မတဘရာကိုဘာမားကအလေးနဲ့ပြောသွားပါတယ်။စီးပွားရေးလူမှုရေးနဲ့လူညီဆိုင်ရာကိစ္စရပ်တွေမှာအာဆီယံနဲ့ပိုးပြီးအားကောင်းတဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးတည်ဆောက်ဖို့အမေရိကန်ဘက်ကမျှော်လင့်နေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရှေ့အရှေ့ဒေသနဲ့ဆက်ဆံရေးကိုပိုပြီးခိုင်မာအားကောင်းအောင်လုပ်သွားဖို့တန်ရီထံချထားတယ်လို့နေပြည်တော်မှာဒီကနေ့ကျင်းပတဲ့ကိုကြီးမြောင်ရှေ့အရှေ့ထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဘရာကိုဘာမားကပြောသွားပါတယ်။ဘူရူနီကကျင်းပတဲ့ရှေ့တော်အရှေ့နိုင်ငံများဖွဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့ဒီကနေ့ကျင်းပတဲ့ရှေ့အရှေ့ထိပ်သီးအစည်းအဝေးတွေမှာအာဆီယံဆယ်နိုင်ငံကခေါင်းဆောင်တွေနဲ့ကမ္ဘာခေါင်းဆောင်အများအပြားတက်ရောက်ကြပါတယ်။တရုတ်အစိုးရကိုဝေဖန်ရေးသားတဲ့သတင်းဌာနတွေကိုတန်ခတ်နေတယ်ဆိုတာတရုတ်သမ္မတရှီကျင်းပင်ကအတည်ပြုလိုက်ပုံရပြီးတဲ့နောက်တရုတ်နိုင်ငံဆိုင်ရာသတင်းတွေရေးသားဖော်ပြပုံကိုပြောင်းလဲမှာမဟုတ်ဘူးလို့အမေရိကန်အခြေစိုက် The New York Times သတင်းစာကပြောလိုက်ပါတယ်။သတင်းဌာနတွေအနေနဲ့တရုတ်နိုင်ငံရဲ့ဥပဒေနဲ့စီမံစည်းကမ်းတွေကိုလိုက်နာဖို့လိုတယ်လို့ Mr. Shi ကသတင်းထုတ်တွေကိုပြောတာပါ။ပီကင်းမြို့တော်မှာအမေရိကန်သမ္မတဘရာကိုဘာမားနဲ့ဗိုလ်ထုနေကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင် The Times သတင်းထုတ်ရဲ့မေးခွန်းကို Mr. Shi ကအဲ့လိုပြန်ဖြေသွားတာပါ။အိန္ဒိယဆိုရဖွင့်ထားတဲ့ကျန်းမာရေးဌာနမှာတာကြောဖြတ်ပေးလိုက်တဲ့အမျိုးသမီးတွေက73ဦးထက်မနည်းတေဆုံးသွားရပြီးတဲ့နောက်တာဝန်ယူလို့ဆောင်ပေးတဲ့ဆရာဝန်ကိုအိန္ဒိယရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါဒီကနေ့ညနေအစီအစဉ်ထုတ်လုပ်ရမှုကမနန္ဒချမ်းဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ထိ line meter 16.25 တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2 ရက်ကြာမှကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ
Thank you. This program has come to you from the Voice of America, Washington.